Welcome to UN. Welcome to ICC. Welcome to UN. ဒီမှာနိုင်ငံအတွင်းကဒါဆိုရင်မှုကျူးလွန်လာတဲ့စစ်ဘောရုံများကို UN နဲ့ ICC ကအရေးအယူဆောင်ရွက်ပေးပါရဲ့ MDC ရဲ့အဖွဲ့ကြီးက
ဒီတန်ကတော့တက်မတော်ထိပ်ပိုင်းကောင်းဆောင်တွေကိုနိုင်ငံတကာရာဇဝတ်ခုံရုံးမှာစစ်ဆေးဖို့ဒီမိုကရေစီအရေးဆင်ဆက်မပြတ်လှုပ်ရှားမှုအင်အားစုကော်မတီ MGCF အဖွဲ့ဝင်၁၀ဦးရန်ကုန်မြို့မဟာဗန္ဓုလပန်းချံကြီးမှာအောက်တိုဘာလ30ရက်နေ့ကဆန္ဒပြစဉ်အဲ့ဒီဆန္ဒပြပွဲကိုဦးဆောင်တဲ့ကိုတန့်စင်ကြွေးကြော်ခဲ့တဲ့အတန်ဖြစ်ပါတယ် MGCF လိုပဲကချင်ငင်းချမ်းရင်းကွန်ရက်ကမတ်ခွန်ကြာကလည်းတက်မတော်ထိပ်ပိုင်းကောင်းဆောင်တွေကို ICC မှာစစ်ဆေးဖို့အမြဲပြောဆိုခဲ့သူဖြစ်ပါတယ်သူဘာကြောင့်အဲ့လိုတောင်းဆိုရတယ်ဆိုတာကိုလည်းအခုလိုရှင်းပြထားပါတယ်
ဒီဆက်ဆက်မြန်မာနိုင်ငံမှာဒီလိုကျူးလွန်မှုတွေညှိပောင်းများစွာဖြစ်ခဲ့ပြီပေါ့ဖြစ်ဆက်ဖြစ်ရေးခင်းတော့ကဆိုရင်လည်းတောင်းတာတွေအများကြီးဒီဆုံးခဲ့တယ်ဖြစ်ဆက်ဆက်တိုင်းရင်းသားဒေသတွေမှာလည်းဒေတာပြည်သူလူထုတွေအများကြီးနေနာဆုံးရှုံးခဲ့ရပြီးတော့ဒီလို war crime ပဲပြောပြော crime against humanity ပဲပြောပြောဒီကိစ္စတွေအများကြီးဖြစ်သက်ခဲ့ပြီဒါပေမဲ့ဒီကျူးလွန်သူတွေခီးကနေဒီကောင်းဆောင်ပြီးတော့မှဒီအမိန်ချမှတ်တဲ့သူတွေကအများအားလွတ်မြောက်နေတဲ့အခါမှာဒီတိုင်းတရားကိုဒီမြန်မာနိုင်ငံမှာနောက်ထပ်ထပ်ပြီးမဖြစ်စေချင်တော့ဘူးရှင့်အဲ့တော့ဒီတိုင်းကဒီအရေးယူခံရတယ်ဆိုရင်တောင်မှအောင်မြင်ဒီဖြစ်စေမအောင်ဒီမြင်ဒီဖြစ်စေဒါဟာကျမတို့မြန်မာနိုင်ငံရဲ့ဒီတတ်မတော်အတွေ့တော်၎င်းအစိုးရအတွေ့တော်၎င်းတောင်းပန်နဲ့တင့်ထုံးနေကြလေပြီးတော့မှချင်းစင်ဤမုံမှန်ပြီးတော့နိုင်ငံတင့်သုံးနိုင်ဖို့အတွက်အရေးတစ်ခုလည်းဖြစ်တယ်လို့ယူဆရတယ်ရှင့
်သူတို့တွေဟာအဲ့လိုလူသိရှင်ကြားထုတ်ဖော်ဆန္ဒပြတဲ့အခါထုတ်ဖော်ပြောဆိုကြတဲ့အခါအဖမ်းခံရမှိုင်မှန်းတရားစွဲဆိုခံရနိုင်မှန်းသိကြပါတယ်။တည်ရနဲ့အဲ့လိုပြောတာတွေဟာခေတ်ဆက်ဆက်စစ်ကောင်းဆောင်တွေရဲ့မတရားလုပ်ဆောင်ခဲ့တဲ့ဌာန်ခံခဲ့ရတဲ့ပြည်သူတွေဘက်ကနားရဲစိတ်အဲ့ဒီပြည်သူတွေကိုချစ်တဲ့စိတ်ကြောင့်လို့သူတို့ဘက်ကပြောနိုင်ပါတယ်။မြန်မာစစ်ကောင်းဆောင်တွေကို ICC တင်ဖို့ပြည်တွင်းပြည်ပကတောင်းဆိုနေမှုတွေကိုဆန့်ကျင်နေသူတွေလည်းရှိပါတယ်။အဲ့ဒီထဲမှာတက်မတော်ကောင်းဆောင်တွေကို ICC မှာတင်ခဲ့ရင်ကုလသမဂ္ဂတက်တွေဝင်လာမယ်။အဲ့ဒီအခါမှာနိုင်ငံကိုကာကွယ်သူမဲ့သွားမယ်ဆိုတဲ့စိုးရင်စိတ်နဲ့အကြောင်းပြကန့်ကွက်ကြသူတွေပါဝင်ပါတယ်။ဒါအပြင်တက်မတော်ခေါင်းဆောင်တွေကို ICC တင်ဖို့ဖိအားပေးနေတာတွေဟာမြန်မာနိုင်ငံရဲ့ပြည်တွင်းရေးနဲ့အချုပ်အခြာအာဏာကိုဝင်ရောက်ဆက်ဖက်ထိပါဖို့ကြိုးစားနေတာဖြစ်တဲ့အတွက်ဆိုပြီးလက်မခံနိုင်သူတွေလည်းရှိပါတယ်။အဲ့ဒီထဲမှာအတိုက်ခံပါတီကြီးတစ်ခုဖြစ်တဲ့ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီလည်းပါဝင်တဲ့အကြောင်းပါတီရဲ့ပြောခွင့်ရသူဒေါက်တာနန္ဒာလှမြင့်ကပြောခဲ့ပါတယ်။
ဒီပြန်နဲ့ကော်မရှင်စဖွဲ့ကလေးကလည်းကျွန်တော်တို့ပြင်းပြင်းထန်ထန်ကြွေးကြတယ်ဒါကပြည်တွင်းပဲဖြစ်တယ်ဒါကြောင့်ကျွန်တော်တို့လက်မခံဘူးမလုပ်ပါနဲ့လို့တိုက်ခံပါတီတခုနေနဲ့ကျွန်တော်တို့ရည်တည်ချက်ကိုပြည့်ပြည့်စုံစုံပြောခဲ့တယ်တားခဲ့တယ်ဒါပေမဲ့လုပ်တယ်ပေါ့နော်လို့တော့ဒီနေ့နိုင်ငံကပြည်အားတွေရော့ကြမှသွားတဲ့အပြင်ကိုကိုယ်နိုင်ငံရဲ့အထုတ်ကြအနာဘက်နိုင်ငံတခုရဲ့တက်မတော်ကိုတော့မှအခုနိုင်ငံတကာကနေပြီးတော့မှအရေးကြီးကိုပြည်အားတွေပေးဆောင်ရလာတာဟာကျွန်တော်တို့ဒီလိုမျိုးပြောင်းလဲရောက်ဆက်ဖက်တယ်လို့ကျွန်တော်ကနားလည်တယ်ဒါကိုလက်ခံလို့မရဘူးလို့လည်းကျွန်တော်ပြောပြတော့တာပြောချင်တာပ
ါတက်မတော်ခေါင်းဆောင်တွေကို ICC တင်ဖို့ထောက်ခံသူကန့်ကွက်သူအားလုံးနဲ့မှနိုင်ငံနဲ့လူမျိုးကိုတစုံတရာထိခိုက်လာမှစိုးရွားဖြစ်စေတိုင်းရင်းသားပြည်သူလူထုမတရားဖိနှိပ်နှင်းမန်းခံရတဲ့အပေါ်မခံကျင်စိတ်ဖြစ်စေကိုယ်ပိုင်အကျိုးစီးပွားထိပါသွားမှဖြစ်စေအကြောင်းပြချက်တစုံတရာပါနေကြတာကြီးပဲဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံကို ICC တင်မယ်ဆိုတာဟာပြည်သူပြည်သားတွေနဲ့တိုင်းသားတွေအပေါ်ရာဇဝတ်မှုတွေကျူးလွန်ခဲ့တဲ့စစ်ကောင်ဆောင်တွေကိုသာဆိုလိုတာဖြစ်ပြီးနိုင်ငံတစ်ခုလုံးနဲ့မဆိုင်တဲ့အကြောင်းပြည်သူလူထုအများစုကဘူးလုံးနာမထွေးဖြစ်နေကြတယ်လို့အာရှလူခွင့်ရေးကော်မရှင်ကရှေ့နေကြီးဦးမင်းလွင်ကပြောပါတယ
်ဟုတ်ပါတယ်အဲ့ဒီဥစ္စာကတော့အမှန်တကယ်တမ်းစစ်တပ်ကကျူးလွန်ခဲ့တဲ့အမှုတွေနဲ့ပတ်သက်ပြီးတော့တရားရုံးတင်ဖို့စူးစမ်းတဲ့ကိစ္စရပ်ပါနော်အဲ့ဒီမှာလုံထွေးကုန်တဲ့ကိစ္စရပ်က International Fact Finding Mission နဲ့အချက်လက်ချက်ဖွဲ့ရေးကော်မရှင်နောက်ဆုံးဖွဲ့ထားတဲ့ကော်မရှင်ကနေပြီးတော့ကြားတဲ့အခါကျတော့သူရဲ့ main objective ကဒီ Bangladesh နေဆက်မှာဖြစ်တဲ့ကိစ္စကိုအဓိကထားပြီးတော့တောင်းပေးပြီးတော့ရှာမှာအဲ့တော့အဲ့ဒီလိုရှာတဲ့အခါမှာတက်တေထောက်တာခိုင်ခိုင်လုံလုံများတဲ့အခါကျတော့ယုံကြည်လက်ခံနိုင်မှုခင်းရင်းတဲ့အချက်လေးတွေဖြစ်နေတဲ့အခါကျတော့International Fact Finding Mission ရဲ့အစီရင်ခံတာကထင်သလောက်မပေါက်အဲ့ဒီမှာသူတို့ကတိုင်းဒေသတွေမှာဖြစ်ပေါ်နေတဲ့ကျင်းတို့ချမ်းတို့တောင်းတို့အဲ့ဒီဒီမျိုးစုတိုက်ပွဲတွေနဲ့ရောပြီးတော့မှစစ်တပ်ကဒီဥစ္စာကြီးကိုကျူးလွန်နေပါရဲ့ဆိုတာကိုပုံပေါ်အောင်သူတို့ကပုံပေါ်လိုက်တဲ့အခါကျတော့ကကျွန်တော်တို့ပြည်လူထုအများစုရဲ့စိတ်ထဲမှာကငါတို့တိုင်းဒေသတွေနဲ့စစ်ပွဲဖြစ်တဲ့အခါမှာတတ်တဲ့ဥစ္စာကိုရောပါလာလို့အဲ့ဒီလိုမျိုးပေါ့ဗျာဟိုဝေခွဲမရပြီဖြစ်ကုန်။နောက်ပြီးတော့တမတော်ကိုပဲအဲ့ဒီလိုလုံလိုက်လို့ရှိရင်လက်ရှိနိုင်ငံရေးအခြေအနေကတမတော်ဆက်ကနေပြီးတော့တစ်ခုခုပြန်လုပ်တယ်ဆိုလို့ရှိရင်တော့တပ်ကြီးမငြိမ်မသက်ဖြစ်မှာလား။ဒါတွေကိုလည်းစိုးရိမ်ကြတာပါပဲဗျ။
မြန်မာနိုင်ငံဟာရောမဥပဒေကိုလက်မှတ်ထိုးမထားပါဘူး။ဒါကြောင့် ICC ဟာမြန်မာပြည်အပေါ်မှာတရားစီရင်နိုင်ခွင့်မရှိပါဘူး။ဒါပေမဲ့ ICC အဖွဲ့ဝင်နိုင်ငံတစ်ခုခုကဖြစ်စီ ICC ရှေ့နေကြီးကဖြစ်စီကုလသမဂ္ဂလုံခြုံရေးကောင်စီကဖြစ်စီမြန်မာပြည်ရေးဟာငြိမ်းချမ်းရေးကိုချိုးဖောက်နေတယ်ဒါမှမဟုတ်ချိမ့်ချောက်နေတယ်လို့ဆုံးဖြတ်ပြီး ICC ကကင်တွယ်ဆုံးဖြတ်ဖို့လွှဲပြောင်းပေးနိုင်ပါတယ်။အဲ့လိုလွှဲပြောင်းပေးနိုင်အောင်တော့ ICC ဟာကုလသမဂ္ဂလက်အောက်ခံမဟုတ်တဲ့အတွက်လုံခြုံရေးကောင်စီကလွှဲပြောင်းပေးတိုင်းတရားစွဲဆိုအမှုစုဖို့တာဝန်ရှိရတော့မဟုတ်ပါဘူး။လုံခြုံရေးကောင်စီဟာနိုင်ငံတစ်ခုကတာဝန်ရှိသူတွေကို ICC ကိုတင်တရားစွဲဖို့အတွက်စုံစမ်းရေးကော်မရှင်တစ်ခုတည်ထောင်ပြီးအဲ့ဒီလူတွေဟာငြိမ်းချမ်းရေးကိုချိမ့်ချောက်နေကြောင်းအခိုင်အမာတက်တည်ထူပြရပါလေ။စုံစမ်းရေးကော်မရှင်ဖွဲ့မဖွဲ့ဆိုတာကိုလုံခြုံရေးကောင်စီအတွင်းမှာအရင်ဆုံးဆုံးဖြတ်ချက်ချနိုင်ဖို့လိုပါလေ။အဲ့လိုစုံစမ်းရေးကော်မရှင်ဖွဲ့ဖို့ဆုံးဖြတ်ပြီးမှအဲ့ဒီစုံစမ်းရေးကော်မရှင်ကစုံစမ်းစစ်ဆေးအခိုင်အမာတက်တည်ထူပြီးမှ ICC ကိုလွှဲလို့ရပါတယ်။ဒါကြောင့်အဲ့ဒီအချက်တွေအမုန်းတွေကိုဘေးဖယ်ပြီးစစ်ကောင်းဆောင်တွေကို ICC တင်နိုင်ရေးဆိုတာကိုအချက်အလက်အနေနဲ့ပဲကြည့်တဲ့အခါဖြစ်နိုင်ခြေကိုလည်းဦးမင်းလွင်ဦးကဆက်ပြီးပြောပြပါသေးတယ်
။ Hard evidence ပေါ်ကြနော်။အဲ့ဒီဥစားမူကြီးဖြစ်တဲ့နေရာမှာဘလူကျူးလွန်နေဘလူပြီးွားနေဒါတွေတော့လူတွေဗျ။အဲ့ဓာတ်ပုံကြီးအဲ့ဓာတ်ကြီးနဲ့တရားစွဲနိုင်မှုဆိုတာဒီမှာကပါးစပ်ပြောနေစကူလောင်နေတော့မရဘူး။ဒါခိုင်လုံနဲ့အကြောင်းချက်တစ်ခုတော့မဟုတ်ဘူး။ထည့်သွင်းစဉ်းစားနိုင်တဲ့အကြောင်းချက်တစ်ခုတော့ဖြစ်
။သဒ္ဒရှင်များရှင်။တက်မတော်ခေါင်းဆောင်တွေကို ICC တင်နိုင်ရေးကိုထောက်ခံသည်ဖြစ်စေ၊ကန့်ကွက်သည်ဖြစ်စေ။သူတို့ကို ICC တင်နိုင်ခဲ့သည်ဖြစ်စေ၊မတင်နိုင်ခဲ့သည်ဖြစ်စေ။ဒီကိစ္စဟာနိုင်ငံရဲ့အကျိုးစီးပွားနဲ့ပုံရိပ်ကိုတနည်းတစ်ပုံထိခိုက်လာမှာတော့အသေးအချာပဲဖြစ်ပါတယ်။ကိုစိုက်သမျှကိုရိပ်သိမ်းရမယ်ဆိုတဲ့စကားအတိုင်းကိုရဲ့ကောင်းဆိုးလို့ရတွေ့ရဲ့အကျိုးကလဲနောက်ကလဲဘင်းလို့တောက်လျှောက်ပါနေမှာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒါဟာကျူးလွန်သူတွေအတွက်စကားဖြစ်ပြီးခက်အဆက်ဆက်နစ်နာခဲ့တဲ့ပြည်သူတွေအတွက်ကတော့အချက်အလက်အမှန်တွေပေါ်မှာခြေခံပြီးတော့ပူးပေါင်းဆောင်ရွက်ကြခြင်းဖြင့်ရရှိလာမယ့်အမှန်တရားကိုသာမြင်မြင်ကြမှာအသေးအချာပါပဲ။ဒါမှသာလေအကြောင်းပြချက်ပေါင်းစုံနဲ့ပေါ်ပြနေကြတဲ့မတူညီသောချက်ချင်းတွေရဲ့အဖြေဟာထင်ရှားလာမှာဖြစ်ပါတယ်ရှင်။